ရန်ကုန်တိုင်းတာမွေမြို့နယ်မြမစီပွားရေးပါမှာလုံခြုံရေးယူနေတဲ့ရဲတအူဒီကနေ့မနက်ပိုင်းတနက်နဲ့ပြစ်ဒတ်ခံလိုက်ရတယ်လို့အဲ့ဒီနားမှာနေတဲ့ဒေတာခံတအူကပြောပါတယ်အခင်းဖြစ်ပြီးတော့မကြခင်ရဲတွေရောက်လာပြီးလမ်းသွာလမ်းလာတွေကိုပိတ်ဆို့ဆစ်ဆဲပြီးတော့ပြစ်ခတ်တာတွေလည်းရှိတယ်လို့အဲ့ဒီဒေတာခံကပြောပါတယ
်လဝဲမင်းနဲ့လမ်းနဲ့သူကလေယာရှင်နီလမ်းနဲ့ထောက်မှာစီပွားရေးပန်းရှိတာဆိုစီပွားရေးအဲ့လေယာရှင်နီလမ်းပေါ်ပြီးတော့လဝဲမင်းနဲ့လမ်းနဲ့ကဲ့ရဲတမာရီလမ်းတွေတခြားလမ်းတွေအကုန်လုံးကိုလည်းသူတို့ကစစ်သားတွေရောရဲတွေရော၆လမ်းပြီးတော့လည်းပြစ်တယ်ပေါ့နော်ပြီးတော့ဖြတ်သွားတဲ့ကားတွေပါလေဆိုလို့ရှိရင်လည်းတားပြီးတော့အပြင်ဆွဲထုတ်တယ်သူထောက်ခိုင်းတယ်ပါးတွေပါလေရိုက်တယ်ချို့ဆိုရင်သူတို့ပါလေသူအပြင်ထွက်နေတယ်ကိုကြီးသူမိတ်သူဆွဲဖို့ထွက်လာအဲ့လိုမျိုးလူတွေဆိုလို့ရှိရင်လည်းသူတို့အဲ့လိုသူထောက်ခိုင်းပြီးတော့အော်ဟစ်ဆဲဆိုဆဲဆိုတာလည်းပြောမိတယ်မြမတို့တိုက်ကကြတော့အဲ့ဒီလမ်းမပေါ်မှာဆိုတော့လေကိုသူကအဲ့ဒီတိုက်ရှိမှာဟိုနှိပ်စက်နေရအဲ့လိုဆိုတော့တိုက်ဘက်ကလည်းတနက်တည်းနဲ့ထောင်ပြီးတော့လေဒီတိုက်ကလူတွေအွန်လိုင်းပေါ်တင်တွေ့မယ်ဘာညာပေါ့အဲ့လိုကြီးဆဲဆိုတယ်
အခင်ဖြစ်တဲ့အနေမှာရှိတဲ့ဇေယာဒုက္ခလမ်းတွေကဟိုတဲ့အလုသမားတအုံကိုဖမ်းဆီးသွားတယ်လို့လည်းဆိုပါတယ်ရက်ွက်အတွင်သွာလာနေတဲ့ကားတွေလူတွေကိုရက်တက်စစ်စစ်မြင်မြင်တယ်လို့ကားတွေမရက်ပရင်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အမျိုးသမီးတိတ်ဆုံပြီးတော့အမျိုးသားတအုံကြီးထိမှန်ခဲ့တယ်လို့ပြည်တွင်သတင်းတွေမှာဖော်ပြထားပါတယ်ဒါအပြင်ဒီကနေ့မနက်ပိုင်းမှာတင်ငန်းကျုံမြို့နယ်ကပူကေးဈေးကွက်မှာစစ်ကောင်စီတပ်င်းမိအဖြစ်ဆွဆွဲခံရသူတအုံပြစ်ဒတ်ခံရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကဆက်လို့အခုလိုဥပဒေမဲ့ပြစ်ခတ်တပ်ဖြတ်တာတွေဘုံကွဲတာတွေစတိုက်စသလိုပေါ်ပေါက်နေပြီးတော့ဘယ်သူလက်ချက်လဲဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူးစစ်အာဏာသိမ်းမှုကိုစတင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်နိုင်နေပြီးတဲ့နောက်ပိုင်းကလေးကမြို့နယ်တချို့မှာအာဏာသိမ်းစစ်တပ်ကိုလက်နက်ကင်ခုခံမှုတွေပေါ်ပေါက်လာသလိုမြို့ကြီးအတော်များများမှာတော့ဘုံပေါက်ခွဲမှုတွေပြစ်ခတ်လုပ်ကြမှုတွေဖြစ်လာနေပါတယ်